ထိုင်းနဲ့မလေးရှားနယ်စပ်ဆုံခလာခရိုင်ရတဖုံးနယ်မြေရဲစခန်းမှာထိန်းသိမ်းထားတဲ့ရွင်ချာကလေး73ယောက်ဟာဇွန်လ25ရက်နေ့ကထွက်ပြေးသွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောဆိုပါတယ်တူးကိုပဲပြန်လဲဖမ်းဆီးမိခဲ့ပြီးလိုက်လံရှာဖွေနေတယ်လို့လည်းပြောဆိုထားပါတယ်ဒီအကြောင်းအရာကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကပြောပြပေးမှာပ
ါထိုင်းမလေးနယ်စပ်ဆုံကလာပီနယ်ထဲမှာတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့ရိုဟင်ဂျာတွေထဲမှာလူကြီးတွေကိုတော့ရဲစခန်းချုပ်မှာထိန်းသိမ်းထားပြီးအသက်73နှစ်ကနေအသက်18နှစ်ကြားကလေး73ဦးကိုတော့ရတဖုံးရဲစခန်းအနောက်မှာအဆောင်နဲ့ထားပြီးထိန်းသိမ်းထားခဲ့တာပါဒီထဲကကလေးတွေကတော့ဂျွန်လ25ရက်နေ့ကထွက်ပြေးသွားခဲ့ကြအောင်စုံကလာပီနယ်ရွှေပြောင်းလုံတမအခွင့်အရေးခွင့်ရရဲ့တာဝန်ခံဥပကြီးကအခုလိုပြောပြပါတယ
်ဒီလိုလေးကလေးစစ်တုံးယောက်ကဒီမှာကျွန်တော်တို့ရက်တဖုံးနေမြို့စုံကလာခရိုင်ရက်တဖုံးနေမြို့မှာသူတို့ကိုဖမ်းဆန်းကြည့်တဲ့အခါနေပြီးတော့ကျွန်တော်ဒီစုံကလာရေးစခန်းမှာပဲသူတို့ကိုနေပြီးတော့ဖမ်းဆီးပြီးတော့ထိန်းသိမ်းထားတဲ့အခါဒီကလေးတွေကစစ်ရှင်းနဲ့မပြည့်တဲ့ကလေးတွေဖြစ်တဲ့ကြောင့်သူတို့ကိုရေးစခန်းထဲမှာမထားဘဲနဲ့ပုံတော့ဒီရဲစခန်းပိုင်တဲ့အထင်းမှာပေါ့နော်ဒီနောက်ဘက်ကအဆောင်ကြီးတစ်ဆောင်ရှိတယ်။အဲရဲစခန်းရဲ့နောက်ဘက်ကအဆောင်မှာဒီကလေးတွေကိုတွားပြီးတော့ထားတာပေါ့နော်။အဲလိုနောက်ဘက်ကအဆောင်ကြီးမှာတွားထားတဲ့အခါပြီးပြည့်တဲ့25ရက်နေ့ကဒီကလေးတွေကဆက်ပြေးတာပေါ့
။ဟုတ်ကဲ့။
အဲ့မှာဆက်ပြေးတဲ့အခါနေပြီးတော့ပြန်ပြီးတော့ဖမ်းမိတာကတယောက်ပဲရှိတယ်။ပြန်တဲ့ရှစ်တယောက်ကနေပြီးတော့လက်မြောက်သွားတယ်။ဒီအတိုင်းတာကိုသုံးတိုက်ကြည့်တဲ့အခါနေပြီးတော့ဒီကလေးတွေကနေပြီးတော့ဒီပွေးစားနဲ့တခါတည်းရိုက်ဆက်ပြီးတော့ဆက်ပြေးတာဖြစ်ကြောင်းဖြစ်နိုင်ကြောင်းပေါ့နော်။ကျွန်တော်တို့ယူဆလို့ရတာပေါ့။
မဟုတ်ဘူးဆိုလို့ရှိရင်ဒီစစ်တုံးရလောက်ကိုပြန်ပြီးတော့ဒီရှင်းလောက်ဆိုဖမ်းမိလောက်ပြီ
ရဲစခန်းဝင်အတွင်းကအဆောင်မှာထားရကနေထွက်ပြေးသွားခဲ့တာကြောင့်ဖမ်းမိတဲ့ကလေးတခုကိုတော့အဆောင်မှာမထားတော့ဘဲရဲစခန်းထဲကအချုပ်မှာလက်ရှိထားထားတယ်လို့လည်းပြောပါရယ်အခုလိုမျိုးထွက်ပြေးတာမျိုးအရင်တုန်းကလည်းစတောင်ရဲစခန်းမှာဖြစ်ခဲ့ဘူးပြီးအဲ့ဒီရဲစခန်းမှာတော့ထွက်ပြေးသွားသူတွေကလူကြီးတွေဖြစ်တယ်လို့လည်းဥပကြီးကပြောပါရယ
်အရင်တုန်းကတော့ကျွန်တော်တို့ဒီစတောင်ရဲစခန်းမှာဖြစ်ခုပါတယ်မဟုတ်ကဲ့ဒီကြတော့ကလေးတွေလည်းမဟုတ်ဘူးကျွန်တော်တို့ဒီရိုးနေရတယ်ဆိုတဲ့အခါတို့ကအနေကြတဲ့အခါကျမ်းမာရေးအပြည့်ဆိုပြီးတော့ဒီစိုးစိုးရှင်းလာပြီဆိုလို့ရှိရင်အပြန်ကိုထောက်ပြီးတော့တို့ကျမ်းမာရေးလက်ရှိဖောက်နေပါတယ်လောက်ခိုင်းနေအပြန်မာနေပြီးတော့လမ်းလျှောက်ခိုင်းနေတိုက်ရှင်းရဲ့လောက်ခိုင်းနေအဲ့လိုအပိုင်းတွေရနေပြီးတော့တို့အခွင့်အရေးတွေရတဲ့အခါအရင်ကလည်းဖြစ်ဖြစ်ဖူးတဲ့ဒီဟိုတာပေါ့အတိုင်းကလည်းရှိပြီပါလား
အခုလွတ်မြောက်သွားတဲ့မိန်းကလေးနဲ့ယောက်ျားလေးစုစုပေါင်း12ဦးကိုတော့ပြန်လည်ဖမ်းဆီးနိုင်ဖို့မြို့နယ်ရဲတပ်ဖွဲ့ဝင်တွေဟာ CCTV နဲ့ပြည်သူတွေရဲ့သတင်းပေးလာတဲ့အချက်လက်တွေကိုစစ်ဆေးပြီးလိုက်လံရှာဖွေနေကြပါတယ်။အခုလိုမျိုးထွက်ပြေးသွားခဲ့တဲ့ဖြစ်ရပ်ကြောင့်ညပိုင်းတာဝန်ကျတဲ့ရဲအရာရှိကိုလည်းနေပြောင်းရွှေ့အရေးယူလိုက်တယ်လို့လည်းဆုံကလာပြည်နယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ထိုင်းမြန်မာနယ်စပ်နဲ့ထိုင်းမလေးနယ်စပ်တွေမှာရိုဟင်ဂျာတွေကိုအစုလိုက်ဖမ်းမိတာတွေမကြာခဏရှိနေသလိုအများစုကတော့လေးရှားကိုခိုးဝင်ဖို့ကြိုးစားရင်းလူပုံကူးသူတွေကလမ်းမှာစွန့်ပစ်ထားခဲ့တာကြောင့်ထိုင်းလုံခြုံရေးအဖွဲ့တွေကဖမ်းမိကြသူတွေများပါတယ်။သူတို့ကတော့တရားမဝင်ခိုးဝင်မှုတွေနဲ့ပဲအရေးယူခဲ့ကြတာဖြစ်ပါတယ်ရှင်။